ဟုတ်ကဲ့ပါ Freedom House အဖွဲ့ကထုတ်ပြန်လိုက်တဲ့2018 Internet လွတ်လပ်ခွင့်စီရင်ခံစာထဲမှာမြန်မာနိုင်ငံရဲ့ Internet လွတ်လပ်ခွင့်ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်နှစ်နှစ်ဆက်တိုက်ပို့ပြီးတော့ကျဆင်းသွားတယ်လို့ထောက်ပြထားတာပါအဓိကအကြောင်းရင်းတွေကတော့2019ဇွန်လကနေ2018မေလ31ရက်ထိစမ်းစစ်ချက်တွေအရအင်တာနက်သုံးစွဲမှုနှုန်းတိုးလာတယ်ဆိုပေမဲ့သုံးစွဲသူတွေပေါ်ကန့်သတ်မှုတွေရှိနေတာအစိုးရနဲ့စစ်တပ်ကရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်တဲ့အစိုးရအာဘော်တွေကိုအဓိကအလေးပေးတဲ့အတွက်အွန်လိုင်းမှာမတူကွဲပြားတဲ့အမြင်တွေဖော်ပြမှုနည်းလာတာတွေကြောင့်လို့ထောက်ပြထားပါတယ်။ဒါ့အပြင်ပြည်တွင်းမီဒီယာတွေမှာရိုဟင်ဂျာအရေးရေးသားဖော်ပြခွင့်တွေကိုလည်းအစိုးရကကန့်သတ်ထားပြီးတော့ရိုဟင်ဂျာအရေးလူလားသူတွေနိုင်ငံတကာအရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်ပမီဒီယာတွေကိုပြစ်မှတ်ထားပုံရတဲ့အကြောင်းရင်းတွေလည်းပါဝင်တယ်လို့ထောက်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာပြန်ကြားရေးဒုဝန်ကြီးဦးအောင်လှထုံးကတော့အင်တာနက်သုံးစွဲသူတွေပေါ့အစိုးရကကန့်သတ်နေတာမရှိဘူးလို့အခုလိုတုံ့ပြန်ပါတယ်။
အင်တာနက်လွတ်လပ်ခွင့်ဆိုတာအဲ့ဒါပြန်ရဖို့အခြေခံပြီးတော့ပြောရတယ်မသိဘူးကျွန်တော်အစိုးရအနေနဲ့ကျန်တဲ့အလုံးမရှိပါဘူးဒီလိုမျိုးတိုင်းတစ်ခုလေးစုပါကကျွန်တော်နိုင်ငံအနေနဲ့လက်မခံပါအဲ့ဒါကျွန်တော်လက်မခံတဲ့တန်တစ်ခုပါအဲ့ဒီဟာကိုအခြေခံပြီးတော့ဒီ agenda setting လုပ်ကြတယ်ဘာလို့ကျွန်တော်ကတော့လက်မခံပြီးတော့လေကျွန်တော်ရဲ့ official media မှာပုံမှန်မရှိပါဘူးခင်ဗျာအဲ့ဒါကမှန်ပါပဲတခြားအမြင်မတူတဲ့လူတွေပေါ်မှာအဲ့လိုဟောဖြစ်တာအဲ့ဒါကတော့အစိုးရနဲ့ဘာမှမဆိုင်ဘူးတင်ပါတယ်ခင်ဗျာကျွန်တော်ကိုယ်တိုင်ကလေးဒီဘက်ကဝိုင်းဝန်းပြီးတော့တိုက်ခိုက်တာရှိပါခင်ဗျာဒီအတူကိုရလာကြတယ်ကကျွန်တော်ကိုဝိုင်းဝန်းတော့အဲ့ရှိပါလေ။ဒါနဲ့နိုင်ငံလုံးအစိုးရဘက်နေနေတာကျွန်တော်ပြန်ကြားရနေတာဘာမှမရှိဘူးခင်ဗျာဒီမှာ။ကျွန်တော်နားလေပြလို့လေ။ကျွန်တော် free လောက်တော့ပြန်ကြားရနေတယ်အဲ့ဒီလို online မှာစောင့်ကြည့်ပြီးတော့ဘာလို့ကြားရလဲ check လုပ်ကြရလို့ဖွင့်ထားတော့ဘာမှမရှိဘူးခင်ဗျာ။အရှိန်နဲ့အစိုးရရဲ့ policy မဟုတ်ဘူးလို့ကျွန်တော်ယူဆပါရယ်။အစိုးရကတော့ဖြစ်နိုင်တဲ့ဒီ media literacy ကိုပို့ပြီးတော့ပြည်သူတွေကြားမှာပေါ့လေ။ media အသိပညာနဲ့ပတ်သက်လို့ပို့ပြီးတော့အသိပညာမြင်မအောင်လို့ကျွန်တော်ဖြစ်တယ်လို့အစီအစဉ်ရှိပါရယ်ခင်ဗျာ။
Freedom House ရဲ့စမ်းစစ်ချက်မှာအနိုင်ဆုံးအဆင့်ကိုအမှတ်တရပေးထားတဲ့အထက်အရင်သမရဦးသိန်းစိန်အစိုးရလက်ထက်က61မှတ်မှာရှိနေရကနေဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မိနစ်က63မှတ်ကိုကျဆင်းသွားခဲ့ပြီးတော့ဒီနှစ်မှာ64ကိုထပ်မံကျဆင်းသွားခဲ့တာဖြစ်ပါတယ်မြန်မာဘလော့ဂါနေဖုံးလက်ကတော
့ဦးသိန်းစိန်အစိုးရနဲ့ဒီ NLD အစိုးရနဲ့ကိုအဲ့လိုမျိုးရှင်ပြီးတော့တိုင်းလို့မရဘူးဟိုက minus ကနေပြီးတော့လာတာအများကြီးပွင့်လင်းလာတယ်အများကြီးတိုးတက်လာတယ်ဒါပေမဲ့အဲ့ဒီဟာကနေပြီးတော့ကျွန်တော်တို့ဒီလက်ရှိအစိုးရအနေနဲ့ကကြတော့အဲ့လိုမျိုးမဟုတ်ဘူးလေသိလားကျွန်တော်တို့ကဟို minus ဆင်းရနေပြီးတော့တက်လာတာမျိုးမဟုတ်ဘူးဒီတိုးတက်မှုကိုပဲဆက်ပြီးတော့ကျွန်တော်တို့ကထိန်းသိမ်းရတဲ့သဘောရှိတယ်အဲ့တော့အဲ့နှစ်ခုကိုတော့ level ရှင်ပြီးတော့ပြောလို့မရဘူးလို့ကျွန်တော်ကမြင်တယ်ဒါနဲ့သူ့အရာခွဲပြောလို့လုံမယ်အစိုးရတရက်လုံးနေလဲဆိုတော့ကျွန်တော်တို့ကဒါလွတ်လပ်တယ်လို့ခံစားရတယ်ဒါပေမဲ့တချို့ကိစ္စတွေမှာအခုဒီရန်ကုန်တိုင်းလိုကိစ္စမျိုးပေါ့နော်ရန်ကုန်တိုင်းမှာတချို့မီဒီယာတွေနဲ့ဖြစ်တဲ့ပြဿနာမျိုးတွေပါလေဆိုတော့ဒါမျိုးတွေကတော့ဒါသူသက်ဆိုင်ရာအစိုးရတပွဲချင်းနေနေပဲဆိုင်မယ်လေတလားတနိုင်ငံလုံးတိုင်းတာနဲ့အဲ့ဒီကိုတုံးတက်တဲ့အခါမှာပေါ့နော်ပြည်နယ်နဲ့တိုင်းတစ်ခုချင်းနေနေတနိုင်ငံလုံးနဲ့ကိုအဲ့လိုမျိုးခွဲခြားပြီးပြောဖို့တော့လိုမှတင်တယ်အဲ့တော့တနိုင်ငံလုံးတိုင်းတာနဲ့ကြည့်မယ်ဆိုတော့ကျွန်တော်တို့ရဲ့သုံးစွဲမှုကတော့တော့ဆက်တော့အများကြီးပုံပြီးလွတ်လပ်လာတယ်ကျွန်တော်တို့လွတ်လပ်လာတဲ့သုံးလို့ရနေတယ
်မြန်မာမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်က
ကျွန်တော်မြင်မှာတော့ဒီ social media ဒီ Facebook ပေါ်မှာကတော့အဲ့လိုမျိုးနိုင်ငံရေးမြင်နေဟိုလူမျိုးရေးဘာသာရေးအဲ့လိုဟာတွေနဲ့ဟိုဘယ်လိုကောင်းလဲအကျိုးမြတ်ထွက်အောင်လုပ်တဲ့ဟာတွေပေါ့နော်ဟိုတနည်းအားဖြင့်အဲ့လိုမျိုးဟာတွေကပို့ပြီးတော့များလာတယ်အဲ့ဒီအပေါ်မှာလဲသူရရဲ့မူဝါဒကဖွင့်လင်းမြင်သာမှုထက်ကိုအဲ့လိုရေးသားမှုတွေကအကန့်အသတ်ဖြစ်လာအောင်ဟိုဥပဒေတွေထိန်းချုပ်တဲ့သဘောမျိုးတွေကပို့ပြီးတွေ့လာတာပေါ့နော
်မြမအိမ်ကြီးချင်းတွေဖြစ်တဲ့တရုတ်နိုင်ငံကတော့အမှတ်88မှာသတ်မှတ်ခံထားရပြီးထိုင်းနိုင်ငံက65မှတ်နဲ့မြန်မာနိုင်ငံသားမှာကတ်နေတယ်လို့အိန္ဒိယနိုင်ငံကတော့အမှတ်44ရရှိထားတာဖြစ်ပါလေရှင်